America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်မေလ19ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိကလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမအီတန်စမာ Texas ပြည်နယ် Santa Fe မြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကိုလူသတ်မှုနယ်တရားစွဲဆိုလိုက်ပါပြီ။ကျူးဘားနိုင်ငံ Havana မြို့တော်ကနေလေးစိတ်ကနေထွက်ခွာတဲ့လေရင်တစ်စင်းပြတ်ကျလို့လူတရာကျော်လောက်တိတ်ဆုံးခဲ့ရပါတယ်။ပြည်တင်ပြည်မာကြီးရဲ့မြို့တော်မင်းသား Harry နဲ့ American သူရုပ်တံမင်းသမီး Megan Markle တို့မင်္ဂလာဆောင်ကိုဒီကနေ့ကျင်းပနေပြီဖြစ်ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုနှမ်းလောက်နဲ့တူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှုနဲ့ဒီကနေ့မြန်မာရက်ဖတ်လူမှုအဖွဲ့အစည်းတွေတွေ့ဆုံခဲ့ပါတယ
် That is a key part of democracy. So USAID and the work that we do around the world, we support the rights of journalists.
ဒီမိုကရေစီရှင်သန်ထွန်းကားရေးနဲ့သတင်းသမားတွေသတင်းချက်လက်တွေရဖို့နောက်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းတွေအခွင့်အရေးတက်ဆွန်းသမျှဖြည့်ဆည်းဆောင်ရွက်သွားမယ်လို့ဒီ USAID ရဲ့အုပ်ချုပ်ရေးမှူးပြောဆိုလိုက်တဲ့သတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်တိုင်းရင်းဒေသကမတရားမြေယာတင်းစီခံရမှုဖြည့်ရှင်းပေးဖို့အနိုင်ရပါတီ NND ရဲ့ဗဟိုဌာနချုပ်ယုံချေကဆန္ဒထုတ်ဖော်မှုနဲ့အတူထိုင်းနိုင်ငံချင်းရိုင်းနယ်ကဒီထိုင်းဘက်ငွေသန်းပေါင်း 2,400 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးတွေဖန်ဆီးရမိတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမအီးတန့်စင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
် Texas ပြည်နယ် Santa Fe မြို့ကထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲဆိုလိုက်ပါတယ်တနက်နေ့ဝင်ပစ်သူက Dimitrio Pacucci ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတော့တောက်ကြမနဲ့ရှင်းနိုင်မထိုးခင်မှာဝင်ပြီးတော့ပြစ်ခတ်တာလို့ကျောင်းသူကျောင်းသားတွေကပြောပါတယ်တနက်နေ့ဝင်ပစ်သူလို့တန်တရားရှိသူရဲ့နေအိမ်ကားတစ်စီးနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ Santa Fe အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေရမှာလက်လုပ်ပလင်းဘုံတစ်လုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်ခုခါမှာလူသတ်မှုဆွဲချက်နဲ့ဖမ်းဆီးထားတဲ့သူဟာကနအူးတုံးကတော့ကျောင်းမှာတနက်နေ့ဝင်ပစ်ပြီးရင်သူ့ကိုယ်သူတတ်သိဖို့ရည်ရွယ်ထားပေမဲ့လည်းကိုယ်တတ်သိရတဲ့တတ်သိမရှိတဲ့အတွက်ဖမ်းမိပြီးတဲ့နောက်မှာရဲတပ်ဖွဲ့ကိုပြောခဲ့တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ဒီပြစ်ခတ်မှုမှာတနက်နှစ်လက်ကိုအသုံးပြုခဲ့ပြီးတော့ဒီတနက်နှစ်လက်စလုံးဟာသူ့ရဲ့ဖခင်ပိုင်နာဖြစ်တယ်ဆိုပြီးတော့အဘကပြောပါရယ်။ဒါမှမဟုတ်တားဖြစ်သူကတနက်ယူသွားတာကိုအဖေကသိရလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဘာကြောင့်ခုလိုပြစ်ခတ်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဲ့ဒီပြစ်ခတ်မှုကြောင့်ចောင်းသားအများစုအပါအဝင်လူ၁၀ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်၁၀ယောက်လည်းတရားရသွားပါရယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဖွဲ့မှသူ့ကိုထောင်ချောက်ဆင်မှုအတွက်အမေရိကန်တရားရေးဌာနကတရှိိုရီဆီလုတ်ထားခဲ့ရဲဆိုပြီးသမ္မတဒိုနယ်ထရမ့်ကဆွဆွဲလိုက်ပါတယ်ဒါပေမဲ့ဒီဆွဆွဲချက်ကမှန်ချင်မှမမဲလို့သူရဲ့ရှင်းနေကပြောထားတာပါသမ္မတထရမ့်ကဒီလိုတရှိိုလုံးမှုမျိုးပဲတော့ငါမှမဖြစ်ခဲ့သလိုသူ့လက်ချမှာအကွက်ချကြံစီတာဖြစ်တယ်ဆိုပြီး Fox သတင်းတင်ဆက်သူ David Esman ရဲ့အပြောကိုကိုးကားပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့တာပါဒါပေမဲ့လည်းသမ္မတထရမ့်ရဲ့ရှင်းနေ Rudy Giuliani ကသူ့ရောသမ္မတထရမ့်တို့ကပါဒီလိုတရှိိုလုံးမှုကိုအတိအကျသိမထားပေမဲ့လေဒီသဘောမျိုးပြောဆိုနေရတဲ့အချိန်အတော်ကြာကြာနေရတဲ့အကြောင်း CNN သတင်းဌာနကိုပြောဆိုခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုကိုစုံစမ်းနေတဲ့ FBI ရဲ့သတင်းရင်းမြစ်ကိုထုတ်ပေါ်ဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်သမ္မတထရမ့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ဝင် Republican Party ဝင်တဦးလည်းဖြစ်တဲ့ David Nunes ရဲ့တောင်းဆိုတဲ့အကြောင်းနိုင်ငံရေးလူမှုရေးနဲ့ယဉ်ကျေးမှုအကြောင်းအလေးပေးဖော်ပြတဲ့ The National Review The Magazine ကဒီလအစောပိုင်းမှာဖော်ပြထားခဲ့တာပါအထက်လွှတ်တော်ထောက်လှမ်းရေးကော်မတီက Democrat အမတ် Mark Warner ကတော့သတင်းရင်းမြစ်တွေကိုကကွယ်ရဖို့အလွန်အရေးကြီးတာကြောင့်ဒီလိုတောင်းဆိုမှုမျိုးကိုတောက်ကြနေမှာကန့်ကွက်ပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်အနည်းဆုံးအရသာ၁၀ယောက်သေဆုံးပြီးတော့အယောက်၄၀ကျော်ဒဏ်ရာရခဲ့တဲ့အကြောင်းပြည်နယ်တာဝန်ရှိသူက VOA ကိုပြောပါတယ်။မြို့တော်ဂျလာလာဘတ်မှာပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ခရစ်ကတ်ကစားပွဲကျင်းပနေတဲ့ချိန်ညနေပိုင်းမှာဒီခရစ်ကတ်အားကစားကွင်းမှာပဲပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တာလို့နန်ဂါရာပြည်နယ်အရှေ့ပိုင်းဆိုင်ရာအကြီးအကဲကပြောပါတယ်။ဒေသဆန်တော်ချင်းည7နာရီခွဲလောက်ချိန်မှာအာဇာကွင်းထဲမှာပောက်ကွဲမှု3ခုဖြစ်ခဲ့တယ်လို့လည်းပြောပါရယ်။မွတ်စလင်တို့ဥပုသ်တီလာယူတဲ့ရာသီရာမဒန်လမှာကျင်းပတဲ့ရာမဒန်ဖလားသစ်ကိုလူတဲ့ဒီခရစ်ကတ်ပွဲစဉ်တွေကိုဦးစီးစီစဉ်တဲ့သူဟာဒီယာလူတူလာဇာခါ ကမ္ဘာဝကလည်းဒီသိဆုံးသူတွေကတယောက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်အသက်မသေးဘဲနဲ့ထိခိုက်သူတွေကလည်းတန်ရာပြင်းထန်ရခဲ့တဲ့အကြောင်းဖေးဝေကိုပြောပြပါရစေဘလို့ပောက်ကွဲမှုလေဆိုတာကိုသိဖို့တာဝန်ရှိသူတွေကစစ်ဆေးနေကြဆဲဖြစ်ပြီးတော့အခင်ပြည်အနေအမှာလည်းစစ်ဆေးဖို့အတွက်ရဲတွေကရောက်နေတဲ့အကြောင်းသတင်းတောက်တွေကိုပြောပါရစေဒီပောက်ကွဲမှုတွေကိုဘယ်သူကမှသူတို့ရဲ့လက်
ဖြစ်တဲ့ Max Dada El Sada ဦးဆောင်တဲ့အဖွဲ့ကအီရတ်နိုင်ငံပါလီမန်ရွေးကောက်ပွဲမှာအမှန်တရအများဆုံးရသွားတယ်လို့အီရတ်ရွေးကောက်ပွဲကော်မရှင်ကဒီကနေ့စနေနေ့မှာပြောပါတယ်။အီရတ်ကွန်မြူနစ်တို့နဲ့မဟာမိတ်ဖွဲ့ထားတဲ့ El Sada ရဲ့ Marching Toward Reform မြို့ပေါင်းပါတီကအမှန်တရ54နေရာမှာအနိုင်ရလိုက်တာပါ။ The Conquest Alliance ပါတီကအမှန်တရ48နေရာနဲ့ဒုတိယလိုက်ပြီးတော့ဝန်ကြီးချုပ် Haider El Abadi ဦးဆောင်တဲ့ Victory Alliance ပါတီကတော့အမှန်တရ42နေရာနဲ့တတိယနေရာမှာရှိနေပါတယ်။ El Sada ဟာပါလီမန်အမှန်တရဝင်ရောက်ရွေးခန္ဓာမဟုတ်တဲ့အတွက်ဝန်ကြီးချုပ်တော့ဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းညွန်မောင်းပါတီရဲ့အကြီးအကဲတယောက်အနေနဲ့အီရတ်အစိုးရဖွဲ့စည်းအပြန်အလှန်ညှိနှိုင်းတဲ့နေရာမှာအဓိကအခမ်းအနားကပါဝင်မှာပါ။မေလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲကို electronic စနစ်နဲ့ပြုလုပ်ခဲ့တာဖြစ်တဲ့အတွက်ဒီစနစ်မှာအပြစ်အနာစာရှင်းပြဆုံးမြတ်ဖို့မဲရလတ်တွေကိုချက်ချင်းမထုတ်ပြန်ပဲထိန်းထားခဲ့တာပါ။ El Sada ရဲ့ပါတီကမထင်မှတ်ပဲရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကအီရတ်ရဲ့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နိုင်မယ်လို့ဒီသတင်းမှာအစောပိုင်းမှာပြောဆိုထားတာပါ။ Democracy ရဲ့ဖက်ကိုဦးတည်လာတဲ့အီရတ်နိုင်ငံကိုဝန်ကြီး Mattis ကချီးကျူးပြောဆိုခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA စနေညနေပိုင်းစတဲ့တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်ကျူးဘားနိုင်ငံဟာဗာနာမြို့တော်ကဟိုဇေးမာတီနိုင်ငံတကာလေဆိပ်ကနေထွက်ခွာလာတဲ့ခီးသည်တင်လေယာဉ်တစ်စင်းပြတ်ကျပြီးတော့ပြန်တက်ပြီးတော့မကြခင်မှာပဲပြတ်ကျခဲ့တဲ့အတွက်လူတရာကျော်သေဆုံးခဲ့ရပါတယ်အသက်ရှင်တဲ့သူ3ယောက်ကတော့ဆေးရုံတစ်ခုမှာကုသမှုခံယူနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကျူးဘားနာတီအာဗင်စီယွန်နေချောင်းလိုင်းကနေပြီးတော့လေယာဉ်ခရီးစဉ်အမှတ် DMJ0972 ဟာဟိုဇေးမာတီလေဆိပ်ကနေပြီးတော့နိုင်ငံအရှေ့ပိုင်းဟိုဂလင်းမြို့ကိုအသွားလေယာဉ်ပြတ်ကျခဲ့ရလဲဖြစ်ပါတယ်လေရင်ပြတ်မကျခင်လေရင်ပြတ်ဟာရုတ်တရက်ကွေ့ခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်။လေရင်ပြတ်ကျတဲ့နေရာကိုကျူပါသမရမီဂယ်ဒီယက်စ်ကနယ်သွားကြည့်ခဲ့ပြီးတော့ဘာကြောင့်လေရင်ပြတ်ကျခဲ့တယ်ဆိုတာကိုစုံစမ်းဖို့အတွက်ကော်မရှင်တစ်ခုဖွင့်နေပြီလို့ပြောဆိုခဲ့ပါတယ်။737အမျိုးအစားလေရင်ကိုမက္ကဆီကိုနိုင်ငံကနေငှားရမ်းထားတာဖြစ်ပြီးတော့လေရင်အမှုထမ်းတွေကလည်းမက္ကဆီကိုနိုင်ငံကဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။
ကွန်ဂိုဒီမိုကရက်တစ်ပြည်သူသမ္မတနိုင်ငံအနောက်မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုဟာပြည်သူလူထုတွေအလွန်အယံနေများပေမဲ့နိုင်ငံတကာကစိုးရိမ်ရမယ့်အရေးပေါ်အခြေအနေတော့မဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောပါတယ်ရောဂါပြန့်ပွားမှုကြောင့်လူ25ဦးသေဆုံးခဲ့သလိုတည်ထဲမှာကျန်းမာရေးဝန်ထမ်း3ဦးလည်းပါဝင်ပါတယ်။အီဘိုလာရောဂါကူးစက်ခံရသူအဖြစ်တန်ရရှိခံရသူ45ဦးမှာ14ဦးကိုတော့ WHO ကအတည်ပြုထားတာပါ။အီဘိုလာရောဂါပိုးကိုလူသူအယောက်ပေါက်နေတဲ့ဘီကိုရိုအရက်မှာမေလ10ရက်နေ့ကစတင်တွေ့ရှိခဲ့တာဖြစ်ပြီးအဲ့ဒီနေရာကနေတခြားနေရာကိုရောဂါပြန့်နှံ့သွားတယ်လို့ WHO အရေးပေါ်ကော်မတီဥက္ကဋ္ဌ Robert Stephen ကပြောပါတယ်။မန္တကာမြို့မှာလဲယောဂါပိုးကုသခံရသူအနေငယ်တွေ့ရတယ်လို့သူကပြောပါတယ်တစ်ချိန်တည်းမှာပဲကုင္ကိုနိုင်ငံရဲ့အင်းနီချင်းနိုင်ငံတွေဖြစ်တဲ့9နိုင်ငံကိုယောဂါပြန့်ပွားသွားနိုင်ကြောင်း WHO ကသတိပေးထားပါတယ်အထူးသဖြင့်ယောဂါကုသနိုင်ချေများတဲ့ကုင္ကိုနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကိုထောက်ပံ့ရေးပစ္စည်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပေးပို့ထားတယ်လို့ Stephen ကပြောပါတယ်2014ခုနှစ်မှာဒီယောဂါပိုးအကြီးအကျယ်ပြန့်ပွားခဲ့တာကြောင့်အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ Guinea Liberia နဲ့ Syria Leon နိုင်ငံတွေမှာလူပေါင်း10,000ကျော်သေဆုံးခဲ့ပါသေးတယ်
။ဖိလစ်ပင်မှာရဲ့မြို့တော်မင်းသား Harry နဲ့ American သူလူမဲသွေးနှောတဲ့ရုပ်တံမင်းသမီး Meghan Markle တို့လက်ထက်ထင်းများတဲ့မင်္ဂလာပွဲကိုလန်ဒန်မြို့ပြင်ကဝင်စာရေးတိုက်မှာကျင်းပခဲ့ပါတယ်။မင်္ဂလာဆောင်ပြီးတော့ထွက်လာတဲ့သတို့သားနဲ့သတို့သမီးကိုပရိသတ်တွေကလည်းဝမ်းသာအားရအဟစ်ပြီးတော့ကြိုဆိုခဲ့ကြပါဗျ။ ကျမရဲ့အခြေအနေကြောင့်မက်ဂယ်မာကယ်ရဲ့ဖခင်ဖြစ်သူကမင်္ဂလာပွဲကိုမတက်နိုင်တဲ့အတွက်သူတို့သားမင်းသားဟယ်ရီရဲ့ဖခင်ဖြစ်တဲ့မင်းသားချားစ်ကနေပြီးတော့သူတို့သမီးကိုမင်္ဂလာခမ်းမဆောင်တဲ့ကိုလက်တွဲပြီးတော့ခေါ်ထုတ်လာခဲ့တာဖြစ်ပါတယ်တော်ဝင်မင်္ဂလာပွဲကိုကြီးပူလာရောက်တဲ့သူတွေကသမိုင်းဝင်ဝင်စာမြို့မှာစောင့်စားနေကြတဲ့အပြင်ကိုယ်တိုင်မသွားနိုင်တဲ့သူတွေကလည်းဖန်သားပြင်ပေါ်ကနေတဆင့်တရားကြည့်ရှုနေကြပါတယ်အရေးကြီးဆုံးခန္ဓာတစ်ခုဖြစ်တဲ့ဒီမင်္ဂလာပွဲအတွက်ထောင်နေချီတဲ့လုံခြုံရေးရဲဝန်ထမ်းတွေတိုးမြင်ပြီးတော့ချထားခဲ့တာပါမင်းသားဟယ်ရီနှစ်ချင်းခံခဲ့တဲ့ဝင်းစာရဲတိုက်ထဲက14ရာစုပုံစံ Saint George ဖခင်ကျောင်းမှာဒီကနေ့ပြည်တိန်ဆန်တော်ချိန်မွန်းတဲချိန်မှာပဲမင်္ဂလာပွဲကျင်းပခဲ့ရလဲဖြစ်ပါတယ်သူတို့သားနဲ့သူတို့သမီးတို့နဲ့တိုက်ရိုက်သေးတဲ့လူ600ကိုပဲမင်္ဂလာဆောင်ကိုဖိတ်ခဲ့တာဖြစ်ပြီးတော့နောက်ပြည်သူ2500ကျော်ကိုတော့မင်္ဂလာပွဲတက်လာသူတွေကိုမြင်နိုင်တဲ့ဝင်းစာရဲတိုက်ထဲကနေရာတစ်ခုမှာကြည့်ဖို့တတ်မှတ်ပေးထားခဲ့တာဖြစ်ပါတယ်
စနေနေ့ညမြန်မာစံတော်ချိန်10:45မိနစ်မှာ FA Cup ဘောလုံးပွဲကို Premier League ထိပ်တန်းကလပ်အသင်းတွေဖြစ်တဲ့ Manchester United နဲ့ Chelsea တို့ရှင်မြိုင်ကစားကြမှာပါ Manchester United အသင်းဟာမကြာခင်ကမှပြီးသွားတဲ့ Premier League ရာသီမှာ80မှတ်နဲ့အဆင့်နဲ့ရပြီးပြီးခဲ့တဲ့နှစ်ကဖလားရတဲ့ Chelsea အသင်းကတော့အမှတ်90နဲ့အဆင့်900ပဲရပါတယ်ပြီးခဲ့တဲ့ဘောလုံးပွဲပြိုင်ပွဲရာသီမှာဖလားသလုံးမှမရသေးတဲ့ဒီနှစ်အသင်းစလုံးအတွက်အခုပွဲဟာတခုဒီတော့ချန်ပီယံဖလားကိုအနိုင်ရဖို့ကြိုးစားမဲ့နောက်ဆုံးအခွင့်အလမ်းပဲဖြစ်ပါတယ်။ဒါအပြင်နီးပြားရဖြစ်တဲ့မော်ရင်ဟိုနဲ့ကွန်နီတို့အတွက်လည်းအတော်လေးဖြစ်အားများတဲ့ပွဲလို့ဆိုရမှာပါ။အထူးသဖြင့်ကတော့အသင်းမှာဆက်ရှိနေရေးမရေမရဖြစ်နေတဲ့ Chelsea နီးပြားကွန်နီအတွက်ပိုပြီးတော့ဖြစ်အားများမဲ့ပွဲဖြစ်ပါတယ်။တောက်ကြနေကလုတ်တဲ့ပွဲကြိုသတင်းစာရှင်းလင်းပွဲအတွင်းမှာတော့ကွန်တီကဒီပွဲဟာသူ့အတွက်ဒီနှစ်ဘောလုံးရာသီနောက်ဆုံးပွဲဖြစ်လိမ့်မယ်လို့သတင်းသမားတွေကနောက်ပြောင်ပြောဆိုသွားပါတယ်
စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမဲဤတန်စင်နဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဒီမိုကရေစီရှင်သန်ထွန်းကားရေးအတွက်သတင်းသမားတွေအနေနဲ့သတင်းအချက်အလက်တွေရရှိနိုင်မှုနောက်ပြီးတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုတက်ဆွမ်းသမျှဖြည့်ဆွမ်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။လက်ရှိ NND အရက်သားအစိုးရလက်ထက်မှာအရင်ကထက်အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာတွေအပေါ်မှာဖိနှိပ်မှုတွေပိုပြီးတော့များလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာသမားတွေကထောက်ပြကြပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းကမတ်မီခသတင်းပေးပို့ထားပါတယ်။
အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA အကြီးအကဲမက်ဂရင်းကမြန်မာနိုင်ငံမှာအရက်ဖက်ဖွဲ့စည်းတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့တွန်းအားပေးဆောင်ရွက်သွားမယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ But it is all part of a strong vibrant democracy. Access to information for people. The rights of journalists to be able to report what they hear, what they see, what they learn.That is a key part of democracy. So, USAID and the work that we do around the world, we support the rights of journalists, we support the rights of civil society, and wherever we can, we try to strengthen those roles because we believe those voices are key to helping to take on society's great challenges.
မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကျပ်တဲတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ကျောင်းပြန်ဆုတ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာအမေရိကန်အေဂျင်စီရဲ့အကြီးအကဲကပြောဆိုထားပါတယ်။ဒီအကျပ်တဲတွေကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလဲသူကပြောဆိုထားပါတယ်။လက်ရှိအစိုးရပိုင်းအနေနဲ့အရင်ကထက်အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာပေါ်ဖိနှိပ်မှုတွေပုံများလာတယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာတွေဘက်ကထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာများကွန်ရက်ကအလို့အမှုဆောင်ကိုတေးစာလိုင်ကတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းလာတယ်လို့သတင်းသမားတွေရဲ့လုံခြုံမှုကိုပါလစ်လူရှုမှုတွေနဲ့သတင်းရယူမှုဘိုင်းမှာပုံမခက်ခဲလာတာတွေရှိနေတယ်လို့ဆိုလိုက်ပါတယ
်။အစိုးရကမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မှုကအရင်ကဆိုင်ပိုနည်းလာတွေ့ရတယ်။နောက်ဆုံးပြကြည့်မယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းအဖြစ်ခဲ့တဲ့တောင်မေအိုးရှင်မှာဆန္ဒပြတဲ့အချိန်ပေါ့နော်။တာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တွေရှိတယ်။ဆိုတော့ဒီနောက်မှာရဲဝတ်တွေနဲ့ကျွန်တော်တို့ကိုအဲဒီသတင်းစာဆရာတွေကိုရိုက်ပါနှက်ပါဖမ်းပါလို့ပြောနေတာဒီကိုဥပဒေမဲ့ချင်းချောက်မှုတွေကိုဒီဥပဒေစိုးမိုးတာဝန်ရှိတဲ့ရဲတွေကိုလည်းကြည့်နေတာပေါ့နော်။မီဒီယာသမားကတော့သတင်းဖြစ်တဲ့နေရာသွားမယ်။သူတွေ့တဲ့ဟာကိုသူ့ရဲ့အင်ဂယ်ကသူတင်ပြမှာပဲအဲ့သတင်းမှားတယ်ဆိုရင်သတင်းမှန်ထွက်လာအောင်လို့ကျွန်တော်တို့ကခုနကဒီ media environment ကိုကျွန်တော်ကချက်ပေးဖို့လုပ်တယ်ပြဿနာက media နဲ့ကိုဆက်ဆိုနေပါဆိုတာနဲ့လှမ်းသွားတယ်ဝေးသွားတယ
် USA ရဲ့ပံပိုးမှုဟာအရက်ဖက်လူတို့အခြေပြုအဖွဲ့အစည်းတွေအတွက်အထိုက်အလျောက်အကျိုးတက်ရောက်မှုရှိတယ်လို့ Triangle Woman အမျိုးသမီးအဖွဲ့တာဝန်ခံ Mackin Lee ကတော့အခုလိုပြောဆိုလိုက်ပါတယ
်ဘလောက်ထိထိရောက်လဲဆိုတာကတော့အင်တန်မှအချိန်အတိုင်းတာတိုးသေးတယ်ကျမတို့နှစ်ရှည် ပေါ့နော်ပို့ပြီးတော့လုံနိုင်မှာဒီတိတာမှုတွေထိရောက်မှုတွေပြောင်းလဲမှုတွေကတော့ဖြစ်နိုင်တယ်လို့ထင်တယ်ဒါပေမဲ့သူတို့လုပ်နေတဲ့ခု project တွေဒီရရွာတဲ့အထိရောက်အောင်လုပ်ဖို့အတွက်အားပေးတယ်ကူညီပေးတာဖြစ်တဲ့အတွက်တော့အရင်တုန်းကပုံစံတွေနဲ့မတူဘဲနဲ့ထိရောက်မယ်လို့ထင်တယ
်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုစလေဟောင်းဒေါက်တာညိုညိုသိန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစံနှုန်းတွေကမေကွန်းထုတ်စရာတွေရှိလာတဲ့အတွက်ထောက်ပံ့ကူညီပေးနေတဲ့အမေရိကန်ရဲ့ကူညီမှုတွေကထိရောက်ရဲ့လားဆိုတာသုံးသပ်ဖို့လိုအပ်လာပြီလို့ဆိုပါတယ
်အခုကစပြီးအစိုးရကိုထောက်ပံ့ရေးအစီအစဉ်တွေကိုသူတို့ပြန်လည်စဉ်းစားသုံးသပ်ရတော့မယ်ပေါ့မြန်မာနိုင်ငံကိုရှေ့ဆက်ပြီးတော့ဒီအကူအညီAmerican ပြည်သူတွေကပေးတင်သလားမပေးတင်သလားဆိုတဲ့ကိစ္စဒါကြောင့်မလို့ဒီ workshop လေးကတော့တည်းဟိုကွဲပြားတဲ့တခြားသော workshop တွေနဲ့မတူတဲ့ကွဲပြားတဲ့ workshop လေးဖြစ်တယ်လို့ပြောချင်တာပေါ့နော
်အစိုးရတာဝန်ရှိသူတွေကအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုဟာဒီထက်ပိုပြီးတိုးတက်ဖို့လိုအပ်နေသေးတယ်လို့ဆိုလာသူကတော့စားသုံးသူကာကွယ်ရေးအဖွဲ့ကအမှုဆောင်ဦးမောင်မောင်ပ
ါပံ့ပိုးတာတဲ့ဆိုင်ရင်မနှောက်ရှက်ရင်ကိုတော်တော်အဆင်ပြေပါတယ်လို့ကျွန်တော်တို့ကအရင်တော့ကျွန်တော်တို့ကတမကဖြစ်နေတယ်ပေါ့နော်စားသုံးသူများတမကဆိုတဲ့အခါကျတော့အရင်တော့ကဟိုလောကကန်ရတာခက်ခဲတာလေးတွေရှိတယ်အခုတော့ကျွန်တော်တို့ register ပေးတဲ့အစင်တီကျွန်တော်တို့ရခဲ့တယ်ဆိုတော့အဲ့ဒီအခါကျွန်တော်တို့ကိုအတိအမှတ်ပြုတဲ့နေရာမှာတော့ကျွန်တော်တို့ဒီပံ့ပိုးမှုကကြီးမားတယ်လို့ကျွန်တော်တို့ကခံယူပါတယ
် McGreen ရဲ့မြန်မာခီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USA အကြီးကဲဖြစ်လာပြီးခဲ့ကဆိုရင်ဒါဟာပထမဆုံးခီးစဉ်ဖြစ်ပါတယ်မက်ဂရင်ဟာလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမက်ခ်စ်ဒိုလာ USA လက်ထောက်အုပ်ချုပ်ရေးမှူးဂလိုရီယာစတီရိုနဲ့အတူမေ18ရက်နေ့ကြာတာပရီနီကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်စနေနေ့မှာတော့လူမှုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်နေနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းအကဲခတ်လေ့လာဖို့တွားရောက်အောင်မှာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့သတင်းတော်မက်မီခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ဒီ NNI ရုံးရှိကဆန္ဒပြပွဲအကြောင်းတင်ပြပေးကြပါရယ်။တိုင်းရင်းဒေသကမတရားမြေယာသိမ်းဆီးခံရမှုတွေဖြည့်ရှင်းပေးရေးအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ရုံးရဲ့ရှေ့မှာငြင်းငြင်းစွာခြိတက်ဆန္ဒပြနေတာကိုလုံခြုံရေးရဲတွေဘက်ကလူစုခွဲခဲ့ပြီးတော့ဥဆောင်ဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။တောင်သူလယ်သမားတွေအခုလိုငြိမ်းချမ်းစွာတောင်းဆိုနေမှုတွေကိုအင်အားသုံးဖြိုခွဲတာတွေကိုကန့်ကွက်လိုက်ပြီးတော့ပြည်သူအသံကိုနားထောင်မယ်ဆိုတဲ့ NND အစိုးရအနေနဲ့လူမှုကြုံတွေ့နေရတဲ့အခက်အခဲတောင်သူလယ်သမားတွေရင်ဆိုင်နေရတဲ့အထမမြေသိမ်းရာသိမ်းကိစ္စတွေကိုအရေးတကြီးဂိုင်တွဲဖြေရှင်းသင့်ပြီလို့လည်းမြေယာသိမ်းအရေးတောင်းဆိုလှုပ်ရှားနေတဲ့တောင်သူလယ်သမားတမကတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်တိုင်းဒေသတွေကလေယာဉ်မြေသိမ်းဆီးခံရမှုတွေကိုမကျေနပ်ကြတဲ့ကရင်တိုင်းဒေသတချို့နဲ့လေယာဉ်မြေသိမ်းဆီးခံရတဲ့အရေးလှုပ်ရှားဆောင်ရွက်နေတဲ့တောင်သူလယ်သမားရေတက်ကြွလှုပ်ရှားသူတွေစီဝေးပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းကအနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှငြင်းငြင်းစွာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲဦးဆောင်သူတွေက NND ရုံးရှိမှဆန္ဒထုတ်ဖော်ဖို့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုကြိုတင်အကြောင်းကြားခဲ့ပေမဲ့လို့တခြားနေရာကိုပဲဆန္ဒပြဖို့ခွင့်ပြုခဲ့တာကြောင့်ဆန္ဒပြသူတွေက NND ရုံးရှိကိုပဲလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ
်
လုံးဝမဖြစ်နိုင်ပါဘူးရှင်ကျမတို့တိုင်းရင်သားအရေးပေါ်ကိစ္စဖြစ်နေတဲ့အတွက်ကျမတို့ကတင်းတဲ့ချင်းချင်းဖိုင်ပန်းစီးစီကျမတို့ကတည်သွားပြီကျမတို့ကနောက်မဆုံးနိုင်ပါဘူးရှင်ကျမတို့ကဘာဖြစ်လို့ဒီလောက်တောင်မြို့တော့တော့ကြီးအောင်ချမ်းမှနေပြီးတော့မြို့လေကောင်မှဆန္ဒပြရတယ်ဆိုတော့ကျမတို့တိုင်းရင်သားအရေးပေါ်ကိစ္စကိုဘယ်သူကဆောင်ရွက်ပေးနိုင်ပါလဲရှင်အဲ့ဒါဆောင်ရွက်ပေးနိုင်မယ်ဆိုရင်ကျမတို့ကလက်ထွက်လက်ပြီးတော့ပြန်ထွက်သွားဖို့ဆင်းသင့်ပါရှင
်မတရားမြေယာသိမ်းဆီးခံရမှုဖြေရှင်းပေးဖို့မြေစစ်ကော်မတီဖွဲ့စည်းမှုပြင်ဆင်ပေးရေးကြွေးကြော်သံအနေနဲ့လမ်းလျှောက်ချီတက်ဆန္ဒပြနေကြသူတွေကိုမြို့နယ်အုပ်ချုပ်ရေးမှုနဲ့မြို့နယ်ရဲတပ်ဖွဲ့မှုကအစမှာတော့မြစ်တာရက်ခံခဲ့ပြီးတဲ့နောက်မှာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဘက်ကဆန္ဒပြတဲ့သူတွေတဲ့လူအင်အားသုံးပြီးတော့လူစုခွဲခဲ့ပါတယ်နိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတယ်လို့ဆန္ဒထုတ်ဖော်ဖို့ကြိုတင်အကြောင်းကြားခဲ့တဲ့အတွက်ဥပဒေပေါင်းကိုကျော်လွန်လှုပ်ဆောင်ခဲ့ကြတာမဟုတ်ပဲတောင်သူတွေရဲ့သူတို့နစ်နာမှုကိုသာအနိုင်ရပါတီ NND တိအောင်ငြင်းငြင်းစွာဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်တယ်လို့ပြည်ထောင်စုတိုင်းရင်သားတောင်သူလယ်သမားတပ်မကအတွင်ရင်မှုဦးစော်ရန်က VOA မြန်မာပိုင်းကိုပြောပါတယ်။
ဒီထုတ်ဖော်မှုကကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်။
34ပေါ့နော်34ရာနိုင်ငံသားတွေရဲ့ရပ်ပိုင်ခွင့်ကိုချိုးခံရတယ်ပေါ့ဗျာဟိုတားပြီးခံရတယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့တောင်းဆိုချက်တရားလည်းပဲအဲဒီဒီမိုစီလမ်းကြောင်းအပေါ်မှာလည်းသူထီတာလည်းမရှိဘူးပေါ့နော်ပုံကိုကြီးလည်းမပါပဲနဲ့တိုင်းပြည်မှာတကယ်ကိုဖြစ်ပြနေတဲ့လေယာဉ်မြေပြဿနာကြီးပေါ့နော်ဖြေရှင်းပေးပါလို့တောင်းဆိုတာဖြစ်တယ်ပေါ့နော်အဲ့တော့ရဲတပ်ဖွဲ့နဲ့ပဲလက်ရှိအစိုးရအနေနဲ့ဒါကြီးကိုအခုရုပ်ရက်ဆင်းပြက်ကြီးပေါ့ဗျာအတင်းအဓမ္မဖြိုခွဲပြီးတော့တင်လာတော့ကျွန်တော်ဒီမိုကရေစီစံနှုန်းစံစတဲ့လည်းမညီဘူးဗျဖြစ်လည်းမဖြစ်တင်ဘူးလို့ဒါပထမပြောလို့ပါတယ်နောက်တစ်ချက်ကတော့ဒီလေယာဉ်မြေပြဿနာတွေကဒါတနင်္ဂနွေလုံးမှာဖြစ်တာပေါ့နော်အမှုပေါင်းပေါ့ဒီမြေစစ်ဘဟုကော်မတီကနေထုတ်ပြန်တယ်ကမှအမှုပေါင်းဘယ်လောက်တောင်ရှိလဲဆိုရင် 6,320 မှာတကယ်တမ်းသူတို့ရှင်းထားရှင်းနိုင်တာကလေ669ခုဆို10000လုံးတော့မပြည့်ဘူးအစွတ်တန်းနဲ့ရှိသွားပြီအဲ့တော့လေယာဉ်မားတွေမှာတကယ်နစ်နာနေတယ်တကယ်ကိုဆုံးရှုံးနေတယ်မိုးစီခွင့်ရဲ့တိုက်ရိုက်ခြင်းမိုးစီခွင့်ရဲ့သူကတိုက်ရိုက်တောင်းဆိုမှုရှိပါလေသူတို့နစ်နာတာကြီးပေါ့နော်အဲ့အတွက်ကတော့လုံးဝမလုပ်တင်ဘူးလို့ကျွန်တော်ထင်ပါတယ
်မြေယာသိမ်းဆီးခံနေရသူတွေနစ်နာသူတောင်းသူလဲသမားတွေရဲ့အရေးအလေးထားဖြေရှင်းပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံနဲ့သက်ဆိုင်ရာပြည်နယ်တိုင်းတာဝန်ရှိတဲ့သူတွေသက်ဆိုင်ရာပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုလိုပါတယ်လို့လည်းဦးဇော်ရန်ကပြောပါတယ
်ဒီလေယာဉ်မြေပြဿနာနဲ့ပတ်သက်ပြီးတော့ဒီပြဿနာကြီးကရှင်းလို့ရှင်းရမယ်ပေါ့နော်လူကြီး80ငါးလုံးလောက်ရှိတဲ့လူတွေရဲ့ဘဝတွေရပ်တည်မှုတွေဒီမှာပါလာတယ်နော်သူတို့အနေနဲ့ကပြည်သူတောင်းနားထောင်ရမယ်ပေါ့နော်တကယ်ကိုဟလာကျွန်တော်တို့ဒီ activity ရှိတယ်လေယာဉ်မြေလှုပ်ရှားတဲ့လူတွေရှိတယ် CSO တွေရှိတယ်ဒါတွေကဒီအချက်လက်တွေသူတို့တောင်းချောက်ပို့ပေးနေပါတယ်ကျွန်တော်တို့ကဟလာချွတ်တော်မှာမကြော်ရီရ energy ဆိုတာရထားတာလေ energy ဆိုတာ2000လေယာဉ်ဥတွေကိုပြင်မယ်မြေလမြန်ဥတွေကိုပြင်မယ်လုံထုံးတော်လေးတွေပြင်မယ်သမရအမိန်တွေထုတ်မယ်ပြက်ပြက်သားသားတက်တိရှိရှိပေါ့နော်တောင်းရှိတဲ့လူတွေအားလုံးကဟိုစေတနာအမှန်မှန်နဲ့ဒီပြဿနာကြီးကရှင်းကိုရှင်းမှရမယ်ဆိုတော့တန်ထိတ်ချန်နဲ့စေတနာပါပါနဲ့လုပ်ရင်တော့ရမယ်ဗျ
အခုရက်ပိုင်းမှာတော့လေယာဉ်မြေသိမ်းဆီးခံရမှုအရေးဆန္ဒပြမှုတွေကိုအင်အားသုံးဖြုတ်ခွဲခဲ့ပါတယ်ဒီလိုဝအထူးစီမံကိန်းမြေယာသိမ်းဆီးမှုဆန္ဒထုတ်ဖော်မှုမှာလည်းရောဘာကြီးသုံးအကြမ်းဖက်ဖြုတ်ခွဲခဲ့တာအပါအဝင်ဒီကနေ့ NNI ရုံးရှိမြေယာသိမ်းဆီးခံရမှုဆန္ဒထုတ်ဖော်မှုကိုလည်းအင်အားသုံးလူစုခွဲခဲ့တာတွေကတော့ပြည်သူတွေအထူးသဖြင့်တောင်းသူလဲသမားတွေရင်ဆိုင်တွေ့ကြုံနေရတဲ့မြေယာသိမ်းဆီးမှုအခက်အခဲတွေကိုပြည်လဲအောင်ဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့တောင်းသူလဲသမားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံရဲ့အရေးပါဆုံးလေယာအခန်းကဏ္ဍကတောင်းသူလဲသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေလေယာမြေသိမ်းဆီးခံနေရတဲ့အရေးနောက်ပြီးတော့လဲသမားတွေရဲ့လူနေမှုဘဝတိုးတက်ကောင်းမွန်အောင်လေယာမြေဥပဒေတွေပြင်ဆင်ပြောင်းလဲပေးဖို့နဲ့တောင်းသူလဲသမားတွေရဲ့အရေးအစိုးရတာဝန်ရှိသူတွေဘက်ကအလေးပေးဆောင်ရွက်ပေးဖို့ကိုတောင်းသူလဲသမားတွေနဲ့မြေယာအရေးလှုပ်ရှားဆောင်ရွက်နေသူတွေကတိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်ရှင်
ဘာမီးရဲ့ညင်းချမ်းပ
ါလူရောရှင်ရှင်မြန်မာနိုင်ငံအပေါ်ဝင်ကမ္ဘာနေရာအနှံ့ပြားမှာစစ်ပွဲတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေတက်ကြီးရွယ်တွေအပေါ်ဝင်အပြစ်မဲ့ပြည်သူတွေတည်ကြေတန်ရာရထိခိုက်နေကြရတာနေ့စဉ်နဲ့အမျှကြားနေမြင်နေကြရပါတယ်နော်ဒါကြောင့်ကမ္ဘာစစ်ပွဲတွေပြည်ပခါတွေနဲ့မငြိမ်းချမ်းမှုတွေချုပ်ငင်းအောင်လို့စူတောင်းပွဲတွေလုပ်ကြဆန္ဒထုတ်ဖော်ပွဲတွေလည်းလုပ်နေကြပါတယ် VOA သောရရှင်တွေအနေနဲ့လည်းတစ်ဖက်တစ်လမ်းကပါဝင်စူတောင်းခြင်းနဲ့ဆိုရင်တော့ VOA ကနေပြီးငြိမ်းချမ်းရေးတချင်လေးတွေနဲ့စူတောင်းပေးနိုင်ပါတယ်ဒီငြိမ်းချမ်းရေးပေါ်ကိုယ့်ရဲ့ဆန္ဒနဲ့ဘယ်သူတွေတောင်းစုပြုခြင်းလဲဆိုတာသတင်းစကားတူလေးတွေရေးပေးကြစေချင်ပါတယ် Facebook ပေါ်မှာဒီနေရာမှာလာရေးလို့ရတယ်လို့ email ကဆိုရင်လဲ bamis@voanews.com ဆိုတဲ့ email ကိုငင်းငင်းရေးအတွက်တေးတန်ဆိုတဲ့ခေါင်းစဉ်နဲ့ရေးပို့လိုက်ပါကိုရိုင်းသတင်းစကားပါခြင်းတဲ့တွေလဲအသံဖိုင်ပေးပို့နိုင်ပါတယ်ဒီတစ်ပတ်တင်းငွေမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးပါချင်ပါတယ်
VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံချင်းရိုင်ခရိုင်နယ်မှာတော့ကာလာတံမိုးထိုင်းဘတ်ငွေတန်ပေါင်း 2,400 ကျော်တန်မိုးရှိတဲ့စိတ်ကြွစီအလုံးရေပေါင်း 8,800 သိန်းနဲ့ice လို့ခေါ်တဲ့မူရစေဝါတွေကိုထိုင်းစစ်တပ်ကတောက်ကြနေကဖမ်းဆီးရမိခဲ့ပါတယ်။သတင်းသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ဒေသမှာထိုင်းစစ်တပ်နဲ့ရဲတွေကစစ်စေးရိတ်ဂိတ်တဲ့အထက်ထက်ချပြီးစစ်စေးနေတဲ့အချိန်မှာပဲတောက်ကြနေည 9:45 မိနစ်အချိန်မှာနံပါတ်ပြားတက်ဆင်ထားခြင်းမရှိတဲ့ Toyota အမျိုးသားကားတစ်စီးဟာဗန်ဘကျေးရွာမှာရှိတဲ့စစ်တပ်စစ်စေးရိတ်ဂိတ်ကိုဖြတ်မောင်းပြီးတော့ပြေးခဲ့ရကနေစိတ်ကြွသေးပေါင်းအလုံးရေ7,000နီးပါးကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းအမှတ်3တက်မှမူ Mr. Wechat Seri Ban Sok ကသတင်းတောက်တွေကိုထုတ်ပေါ်ပြောဆိုသွားခဲ့ပါတယ် သူပြောသွားတာကတော့ကားကရဲမပေးဘဲထွက်ပြေးတဲ့အတွက်စစ်တပ်ကစိုက်ကယ်တွေနဲ့လိုက်တော့ကားကလမ်းဘေးကိုထိုးကျပြီးကားမောင်းသူကတော့ထွက်ပြေးသွားတယ်။သူကလည်းအဲ့ဒီနေရာတွေမှာဖမ်းဆီးမိတာတွေရှိတယ်။စိတ်ကြစီအဓိကပို့နေတဲ့လမ်းကြောတွေဖြစ်တယ်။မူရစေဝါသမားတွေကရက်မသွားပဲဆက်ပြီးသဲဆောင်တာရောင်းဝယ်တာတွေဆက်လုပ်နေတယ်။ဒီအတွက်အဲ့ဒီနယ်မြေထဲမှာမူရစေဝါကင်းစင်ပပြဖို့အတွက်ကင်းစခန်းတွေထပ်ချပြီးနှိမ်နှင်းသွားမယ်ဆိုပြီးသူကပြောဆိုသွားပါတယ်။လမ်းဘေးကိုထိုးကျသွားတဲ့ကားပေါ်မှာပါလာတာကတော့ဆလာအိတ်39ထုံနဲ့ထည့်လာတဲ့စိတ်ကြွစီ9တန်း8သိန်းအိုက်စ်လို့ခေါ်တဲ့မူရစေဝါကီလို90ကိုဖမ်းဆီးနိုင်ခဲ့တယ်လို့လဲဆိုပါရယ်ကားမောင်းလာသူကတော့တောရင်းကိုထွက်ပြေးသွားခဲ့ကြအခုဖမ်းဆီးလိုက်တဲ့မူရစေဝါတန်ဖိုးဟာဗတ်တန်ပေါင်း2400ကျော်တန်ဖိုးရှိတယ်ဆိုပြီးအမှတ်3တက်မှာမူကထုတ်ပေါ်ပြောဆိုသွားပါရယ်ခုလိုမူရစေးတွေကိုအလုံးရင်းနဲ့ထိုင်းဘက်ကိုတင်သွင်းလာတဲ့လမ်းကြောင်းကိုဆက်လက်ပိတ်ဆို့ဖမ်းဆီးသွားမယ်ဆိုပြီးသူကပြောဆိုခဲ့ပါတယ်။မေလ15ရက်နေ့ကတော့ထိုင်းနိုင်ငံတဝမ်းနေရာ80လောက်မှာမူရစေဝါနှိမ်နှင်းရေးစစ်ဆင်ရေးတွေလှုပ်ဆောင်ခဲ့ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာနိုင်ငံသားတွေအပါအဝင်လူ20လောက်ကိုဖမ်းဆီးခဲ့ပြီးမူရစေဝါနဲ့ပတ်သက်သူတွေထံကနေဘတ်တန်း2000ဘိုးလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုပစ္စည်းတွေနဲ့ငွေကြေးတွေကိုလည်းသိမ်းဆီးခဲ့ပါတယ်ရှင
်။ဒေါ်ရရှင်များရှင်ဒီလိုစီရဆက်ကြီးနဲ့ညီငယ်ကြီးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ညီငယ်စွာစုဝေးခွင့်နဲ့စီတန်းတက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတရေဖြတ်မှုပုံမှန်90တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်တော့ပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျော်ပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆန္ဒပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲဆန္ဒပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတော့ကို VUE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညစီစဉ်တင်ဆက်မယ့်စနေညဓာတ်ရိုက်လေးစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေရှင်။ညနေခင်းစီစဉ်နေမကြခင်အဆုံးသက်တော်မှာမူကြံနေသေးတဲ့ချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဲဤတန်စင်ကတလှည့်ကြီးညာပေးပါရှင
် Texas Bean Center Fee မျိုးကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas Bean တာဝန်ရှိသူကလူသတ်မှုနဲ့တရားစွဲဆိုလိုက်ပါတယ်တနက်နေ့ဝင်ပစ်တဲ့သူက Dimitrio Bakutsi ဖြစ်တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောဆိုထားပြီးတော့တောက်ကြမနဲ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသူကျောင်းသားတွေကပြောပါတယ်ဒီတနက်နဲ့ဝင်ပစ်တဲ့သူတန်တရာရှိထားတဲ့နေအိမ်ကားတစ်စီးနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ Santa Fe ထက်တန်းကျောင်းပတ်ဝန်းကျင်မှာရှာဖွေရမှာတော့လက်လုံပလင်းပုံတလုံးအပါဝင်ဖောက်ခွဲပစ္စည်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။2016သမရရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့မှာသူ့ကိုထောင်ချောက်ဆင်ဖို့အတွက် American တရားရေးဌာနကတချို့တွေဆေးလွတ်ထားခဲ့တယ်ဆိုပြီးတော့ American သမ္မတ Donald Trump ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမှန်ကျမှမှန်မယ်လို့သူရဲ့ရှေ့နေကပြောပါတယ်။သမ္မတ Trump ကဒီလိုတချို့လုံးမှုမျိုးဘယ်တော့မှမဖြစ်ခဲ့တယ်လို့သူ့လက်ကျမှာအကွက်ချစီစဉ်တာဖြစ်တယ်ဆိုပြီးတော့ Fox သတင်းတင်ဆက်သူ David Aspen ရဲ့အပြောကိုကိုးကားပြီးတော့ Twitter စာမျက်နှာမှာ Trump ကရေးသားခဲ့ပါတယ်။ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံအနောက်မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုဟာပြည်သူလူထုအတွက်အလွန်အန္တရာယ်များပေမဲ့နိုင်ငံတကာကစိုးရိမ်ရမယ့်အရေးပေါ်ချိန်နေတော့မဟုတ်သေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရယ်ရောဂါပြန့်ပွားမှုကြောင့်လူ25ယောက်သေဆုံးခဲ့တယ်လို့အဲ့ဒီမှာကျန်းမာရေးဝန်ထမ်း3ဦးလည်းပါဝင်တာဖြစ်ပါတယ်အီဘိုလာရောဂါကူးစက်ခံထားရသူအဖြစ်တန်တရာရှိထားသူ45ဦးထဲမှာ14ယောက်ကိုတော့ WHO ကအတည်ပြုထားပြီးဖြစ်ပါတယ်
သတင်းချင်းချုပ်ကိုမဲဤတန့်စင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချမ်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.